တော်ရှင်ပါခင်ဗျာ
။အခုတစ်ပတ်ဆွေးနွေးပွဲမှာပြီးခဲ့တဲ့ရက်ပိုင်းကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဥရောပနိုင်ငံတွေကိုခရီးလှည့်ပြီးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO ညီလာခံမှာမိန့်ခွန်းပြောကြားခဲ့တဲ့ကိစ္စ။နော်ဝေးနိုင်ငံအော့စလိုမြို့မှာတွားရောက်ပြီးတော့1992ခုနှစ်ကတုန်းကချီးမြှင့်ခံခဲ့ရတဲ့ငြိမ်းချမ်းရေးနိုဘယ်ဆုလက်ခံရယူတဲ့အခမ်းအနားမှာမိန့်ခွန်းပြောကြားခဲ့တာ။ဒါအပြင်ဘော်ဂင်မြို့မှာတွားရောက်ပြီးတော့အဲ့ဒီမှာရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာတိုင်းရင်းသားတွေနဲ့တွေ့ဆုံနှုတ်ဆက်ခဲ့တဲ့ကိစ္စ။ဒီနောက်တစ်ခါအိုင်းယာလန်နိုင်ငံဒပ်ဘလင်မြို့မှာတွားရောက်ပြီးတော့ Amnesty International အဖွဲ့ရဲ့ဆုကိုလက်ခံရယူရင်းပြောခဲ့တဲ့မိန့်ခွန်းနောက်တစ်ခါဗြိတိန်နိုင်ငံ Oxford တိုက်ကစိုးမှာဂုံနူးဆောင်ဒေါက်တာဘွဲ့တွားရောက်လက်ခံရင်းနဲ့ပြောကြားခဲ့တဲ့မိန့်ခွန်းနောက်တစ်ခါဗြိတိန်နိုင်ငံလန်ဒန်မြို့မှာဗြိတိရှ်ပါလီမန်နှစ်ရပ်ပေါင်းပြီးတော့ဒေါအောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့ကိစ္စအဲ့ဒီဗြိတိန်နိုင်ငံမှာပဲမြန်မာတိုင်းရင်းသားတွေမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စတွေကိုခြုံငုံပြီးတော့ဆွေးနွေးသွားဖို့အတွက်ဗြိတိန်နိုင်ငံမှာရှိနေတဲ့ NLD LA ပြောရေးဆိုခွင့်ရှိသူဒေါက်တာဦးဝင်းနိုင်အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးနဲ့အမေရိကန်အနောက်ဘက်ကမ်းခြေဆန်ဖရန်စစ္စကိုမြို့ရှိ BADA မြန်မာအမေရိကန်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးညွန့်အသန်းတို့ကိုတယ်လီဖုန်းပေါ်မှာဖိတ်ခေါ်ထားပါတယ်။ခုနပြောခဲ့သလိုပဲဒေါအောင်ဆန်းစုကြည်ဟာဒီပြီးခဲ့တဲ့ဒီတပတ်အတွင်းမှာတနိုင်ငံမိတနိုင်ငံခရီးရက်ဆက်သွားပြီးတော့မိန့်ခွန်းတွေပြောကြားတာတွေသတင်းတောက်တွေမေးမြန်းကြတာတွေကိုဖြေကြားခဲ့တာတွေထဲမှာထူးခြားတဲ့အချက်လက်တွေအများကြီးပဲရှိခဲ့ပါတယ်။ဥစွာပထမဒီအပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ်ကြီးရဲ့ ILO ညီလာခံမှာဒီပြောကြားသွားတဲ့မိန့်ခွန်းနဲ့ပတ်သက်ပြီးဟိုကျွန်တော်တို့ဆွေးနွေးလို့ပါတယ်။အဲဒီတော့အဲ့ဒီညီလာခံဆွေးနွေးပွဲမှာဒီမြန်မာအလုံသမားတွေအရေးမြန်မာနိုင်ငံအခြေအနေတွေကိုတော်တော်လေးပဲပြည့်ပြည့်စုံစုံပြောသွားတော့ဒီဟာနဲ့ပတ်သက်ပြီးဦးမင်းလွင်ဦးကဥစွာပထမဆွေးနွေးပြပါလားခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်တို့ဒီ ILO ညီလာခံမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကအလုံသမားတွေမကပဲဒီထိုင်းနိုင်ငံမှာလုပ်နေတဲ့တရားမဝင်ရွှေပြောင်းအလုပ်သမားတွေရဲ့ကိစ္စကိုပါထူလေးပေးပြီးပြောဆိုသွားတာတွေကိုကျွန်တော်တို့တွေ့ရတယ်။တစ်ဆက်တည်းမှာပဲဒီထိုင်းအလုပ်သမားတွေရဲ့တရားဝင်ယက်တီခွင့်ယက်တီနိုင်ဖို့အခြေအနေတွေကိုဖန်တီးပေးတဲ့ထိုင်းအစိုးရကလည်းကျေးဇူးပင်ကြောင်းပြောဆိုသွားတာတွေကိုကျွန်တော်တို့ကြသိရတယ်။ဒေါအောင်ဆန်းစုကြည်ပြန်သွားပြီးတဲ့နောက်ပိုင်းမှာဒီထိုင်းနိုင်ငံကအလုပ်သမားရတဲ့အခြေခံလစာအတိုင်းပဲမြန်မာနိုင်ငံကနေပြီးတော့လာရောက်အလုပ်လုပ်ကြရတဲ့အလုပ်သမားတွေကလည်းထိုင်းအလုပ်သမားတွေနီးတူခံစားခွင့်ပေးဖို့အတွက်ကိုထိုင်းအစိုးရကအလုပ်သမားဝန်ကြီးဌာနကနေပြီးတော့ဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေထွက်လာတာကိုကျွန်တော်တို့တွေ့ရတယ်။ဒါတွေက ILO မှာတင်ပြပြောဆိုတဲ့အခါမှာမြန်မာနိုင်ငံအတွင်းမှာတော့ဒီကျွန်တော်တို့အလုပ်သမားဥပဒေတွေနဲ့ပတ်သက်လို့ရေးဆွဲထားတဲ့ဥစ္စာတွေရှိတယ်။လွတ်လပ်စွာအသင်ပင်ဖွဲ့စည်းခွင့်ဖွဲ့စည်းပို့ခွင့်ပြုထားတာတွေရှိတယ်ဒါတွေတွေမလုံလောက်သေးဘူးဆိုတာတွေကိုလည်းသူပြောသွားတာကျွန်တော်တွေ့ရပါတယ်နောက်ပြီးတော့တခါဒီလိုမျိုးကိစ္စရပ်တွေကိုအကောင့်ထဲပေါ်တဲ့အခါမှာတရားဥပဒေစိုးမိုးကြီးကအဓိကကြားတယ်လက်စားမှုချစားမှုတွေကင်းတဲ့ကိစ္စရပ်တွေဖြစ်ဖို့လိုတယ်နောက်ပြီးတော့လာရောက်ယင်းနှိမ့်နိုင်တဲ့သူတွေကလည်းဒီ ILO ကပြဌာန်းတဲ့ဥပဒေတွေနိုင်ငံတကာဥပဒေတွေဒေသတွင်းဥပဒေတွေကိုလေးစားလိုက်နာပြီးတော့ဒီအလုံသမားတွေရဲ့အခွင့်အရေးတွေကိုမြှင့်တင်ပေးဖို့လိုတယ်ပညာတွေသင်ကြားပေးဖို့လိုတယ်လို့ပြောသွားတာကိုကျွန်တော်တို့ကြားသိရပါတယ်ဒီစကားရက်တွေကိုကျွန်တော်တို့ဒီနော်ဝေးကိုရောက်တဲ့အခါကျတော့လေစုလက်ခံရယူတဲ့အခါမှာဒီကိစ္စရက်တွေကိုလည်းထည့်သွင်းပြောကြားရတာကိုကျွန်တော်တို့သတိရမိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါန်ဆန်းသူကြီးအဲ့ဒီမှာပြောသွားတဲ့မင်းကွန်းတွေကခုနပြောတာပေါ့နော်ယင်းနှိမ့်မြုံနိုင်ခြင်းတဲ့လူတွေအများကြီးပဲပြည်ပမှာရှိနေတယ်ဒီမြန်မာနိုင်ငံကိုလာပြီးတော့ယင်းနှိမ့်မြုံနိုင်တဲ့အခါမှာအမျှဆွန်းတစ်ခုတည်းကိုနော်ကွက်ကွက်ကလေးမကြည့်ပဲနဲ့မြန်မာနိုင်ငံတွေကအလုပ်သမားတွေရဲ့ဘဝတိုးတက်မြင့်မားရေးအတွက်ကိုလည်းစဉ်းစားပေးကြပါပါညာဆိုတာအင်မတန်ကိုပဲကောင်းမွန်တဲ့စကားတွေပါပြည်ထိုင်နိုင်ငံမှာရောက်တုံးရောက်ခိုက်ပြောကြားသွားခဲ့တဲ့စကားတွေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးခွင့်ရခဲ့တဲ့ဒေါက်တာဝင်းနိုင်ကိုလည်းပဲကျွန်တော်မေးပြသေးခင်ဗျဗာဒီများဒီထက်ကထူးခြားချက်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြပါလေ
။အော်ဒီအမတော်စုဟာဒီကြီးကျပါနိုင်ငံမှာ UK နိုင်ငံမှာပြောတာအဓိကကတော့ဒီအခုလိုဒီသူ့အနေနဲ့အကျုံးအောင်ကျင်ခဲ့ပေါ့နော်မပြောလင်းမင်းတဲ့ဒီလို UK နိုင်ငံမှာလာပြီးတော့စကားပြောခဲ့ရတာဟာအမတန်ဝန်တာတဲ့အကြောင်းတော့ဒါအခုဟာဒီမိုကရေစီဒီစနစ်ရဲ့ပါရကတစ်ခုပဲပေါ့နော်။အခုကျွန်တော်ရောက်နေတဲ့ဟာလည်းလည်းလွတ်လပ်တဲ့နိုင်ငံကြီးမှာရောက်နေတယ်ဟလာရောက်တဲ့နိုင်ငံရဲ့ဟလာကျေးဇူးကိုလည်းမမေ့ဘူး နောက်တစ်ခုညီညွတ်နဲ့လှုပ်ရှားတဲ့ညကိုဟိုလားအဓိကဟာတာမှပြောပါစီလေညီညွတ်လုံးအားကြီးလို့ရှိရင်တော့မှဒါပမာရီရဲ့ထုံးစံမဟုတ်တယ်လို့ပဲလို့ပြောတာပါဘ
ောဟုတ်ကဲ့ကြားလိုက်ပါလေ
နားတော့ပမာရီရဲ့တရကဟာညီညွတ်မှုမရှိဘူးအဲ့တော့ညီမရှိနေပမာရီမဟုတ်တယ်လို့ပဲလို့တော့ပြောပြသွားတယ်ပေါ့နော်အဓိကတော့ညီညွတ်လှုပ်ရှားဖို့ဆိုတာသတိပေးသွားတယ်အဲ့ဒါအပြင်တော့အမေးခြေမှာဒီလောက်သွားတဲ့ခါမှာဆိုလို့ရှိရင်အခုဒီမှာဒီမှာအခုဖြစ်နေတဲ့ဘာသာမတူလူမျိုးကွဲကိစ္စတွေမှာဘယ်လိုသဘောရသလဲဆိုတော့တော်အောင်ဆန်းစုကြည်ပြောတာကဒီနေရာဒေသမှာဆိုလို့ရှိရင်ဟိုအုတ်ချွေးစနစ်ကတော်လေးအနဲ့နေတယ်အဲ့ဒါကြောင့်ဖြစ်လာတဲ့ကိစ္စဖြစ်တယ်အခုမှချင်းချင်းဖြစ်တာမဟုတ်တော့ဘာကြောင့်ဖြစ်လဲဆိုတော့စမ်းသပြီးတော့ဒါကိုရေးယူပြီးတော့ဆောင်ရမှာဖြစ်တဲ့အကြောင်းနော်အဓိကကတော့ဘာသာမတူဘူးလူမျိုးကွဲတွေအများကြီးရှိနေတဲ့တိုင်းတိုင်းပြည်မှာဒါဟာအဓိကဖြစ်လို့ဖြစ်လာတဲ့အကြောင်းဖြစ်တဲ့ကိစ္စအကြောင်းတခါမြင်တဲ့ကိစ္စလူမျိုးကြီးကိစ္စဘာသာရေးကိစ္စဆံရုံဖြစ်ဖဲနဲ့ဟလာဒီဘုပ္ပုတ္တူခလာတမလူမျိုးစုတူခလာလူပုစုတူကြောင့်ဖြစ်တဲ့ကိစ္စကိစ္စကိုယူပြီးတော့ဥပဒေကိုအရေးစားဟလာလူအောင်လို့ဟလာအဓိကဖြစ်တဲ့အကြောင်းဥပဒေရဲ့အုပ်ချုပ်မှုစနစ်ဟာရေးကြည့်တဲ့အကြောင်းဥပဒေကိုရေးထားပြီးတော့လုတ်ကဲမှာဖြစ်ကြောင်းတော့ပြောတော့ပါလိမ့်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကဲကိုညွန်သားခင်ဗျာအဲ့ဒီမင်ကွန်းတွေကိုမြင်ရတာတွေ့ရတာဖတ်ရတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိပါသလဲကျွန်တော်တို့ကြားပြရစေဦ
းဟုတ်ကဲ့ပါဂျွန်ဆန်စီကြီးကတော့ကျွန်တော်တို့ဒီမကပါဘူးဒီကဘာလုံးကနေပြီးတော့ချင်းညိုလေးစားရတဲ့အဆင့်ကိုရောက်ခဲ့ပါပြီအခု British Joint Parliament ကိုစကားပြောတာဆိုလဲဒီ Queen Elizabeth ပြီးရင်သူကဒုတိယမိမသားတူပဲဒုတိယမျိုးမိမသားတူပဲဖြစ်တယ်ဆိုတော့ကျွန်တော်အားလုံးသိတယ်ပေါ့နော်ဆိုတော့ဒီ Europe တခြားမှာပြောသွားတာတွေရော Thailand မှာပြောတာတွေရောဒေါ်လန်စီကြီးပြပထွက်တယ်ပြောတဲ့စကားတွေကိုကျွန်တော်တို့အနှစ်ချုပ်လိုက်အများကြီးတော့မရှိဘူးဆိုတော့ဒေါ်လန်စီကြီးတကယ်တကယ်ပြောနေတာကဒီပမာပြင်မှာ150နီးပါးစီအစိုးရအုပ်ချုပ်လာခဲ့ပြီးတော့ဒီလူတွေဒီစစ်အာဏာရှင်အဆက်ဆက်ကဘယ်လောက်ထိပြင်းပြင်းကြုံကြုံနဲ့လုပ်ခဲ့တာကိုသူမနေဘူးပေါ့နော်ဒါပေမဲ့အခုချိန်မှာကျွန်တော်ဗမာပြည်အတွက်ရှေ့တိုးဖို့ကအကောင်းဆုံးလမ်းစဉ်ကဗမာပြည်စစ်အစိုးရမှရှိတဲ့ reformist သမရဦးတင်ဆိုင်တို့ပုံကုံမျိုးတွေနဲ့လက်တွဲအလုပ်လုပ်ခဲ့ရတယ်။သူကအခုဆိုလွှတ်တော်ကိုရောက်ပြီးတော့အရင်ကသူတို့လုပ်ခဲ့တဲ့ဟာညောင်နှပင်းဟိုညီလာခံတို့ဖွဲ့စည်းပုံဒီစစ်တပ်က85ရာခိုင်နှုန်းယူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကိုသူကနေပြီးတော့အတိအမှတ်ပြုလိုက်တဲ့ကမ္ဘာအတိုင်းဝန်ရလက်ခံလာအောင်သူကနေပြီးတော့ဆောင်ရွက်ပေးလိုက်တဲ့ပုံမျိုးဖြစ်ခဲ့တာဟုတ်ဆိုတော့ဒါကိုသူအနေနဲ့လုတ်ရွေးစရာမရှိလို့ရွေးလိုက်တာဒါဟာမမပြီးရှေ့တူတို့အကောင်းဆုံးလမ်းဆိုပြီးလုတ်ခဲ့ပေမဲ့သူ့ကြောင့်ကျန်တဲ့လူတွေကနေပြီးတော့ကျွန်တော်တို့ဘူချုံဆန်းပြောသလိုတက်ထောင်လိုက်ပြီးတော့မမပြီးကတော့သမရဦးသိန်းစင်နဲ့တောင်းဆန်းစီတို့အလုပ်လုပ်နေပြီသူတို့တိတ်ပြီးတော့ကုစရာမလိုတော့ဘူးဆိုတဲ့အမျိုးမျိုးဖြစ်အောင်သူကတော့တတိထားပြီးတော့သူကပြောနေတယ်အဲဒီမိုကရေစီဆိုတာစတာမစတာလေလမ်းဆိုတာအခုမှခင်းရတာမှာပါအဲ့တော့ဒီ British Parliament မှာလည်းပြောသွားတာပဲသူတကယ်ပြောနေတာကသမတို့အကူအညီအများကြီးလိုတယ်ကျမတို့ဒီကြီးပဲလုပ်လို့မရဘူးကျမတို့အကူအညီအားရလို့ဒီအကူအညီမပါတော့ကျမဒီဒီမိုစီလမ်းကြောင်းမှာရောက်ဖို့ဆိုတာမဖြစ်နိုင်ဘူးဆိုတော့ဒါကိုသူတောက်လျှောက်ပြောနေတာအထူးသဖြင့်ကျမဒီမှာရှိတဲ့လူငယ်တွေပေါ့နော်ပညာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်အဆက်ဆက်မှာလူငယ်တွေကတောင်းတက်ခွင့်မရခဲ့တဲ့ဟာကိုလည်းသူတော်တော်လေးတတိထားပြီးပြောသွားတာရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းစတဲ့နေ့ကျမဒီအခုလိုပြောနေဆိုနေလုပ်နေတာလည်းဒါပါတယ်မာမြမွေးလာတဲ့လူငယ်လေးတွေကပညာရေးဆိုတော့ဆိုရက်ဖွင့်ကြီးတွေမရှိတဲ့အချိန်ကိုတက္ကသိုလ်ကျောင်းသားဘဝပါနော်အပူပင်ကင်းတဲ့တက္ကသိုလ်ကျောင်းသားဘဝကိုသူတို့မှခံစားခွင့်မရှိတဲ့နဲ့ဒုက္ခတွေနဲ့ကိုဘဝလမ်းကြောင်းတွေကြောက်နေတာအများကြီးကျွန်တော်တို့ကြုံတွေ့နေတာဒါကိုလည်းသူတေချာလေးအောင်ဆက်ပြီးတော့ပြောသွားတာကျွန်တော်ရှိပါတယ်အဲဒါကြောင့်ဒီဗမာကဘာအရရကိုဗမာပြည်သူဗမာပြည်သူအားလုံးကတော့ဆန်းစစ်ကြီးပြောနေတာကဒီမိုကရေစီဆိုတာအခုမှရုံလုံးလေးပေါ်လာတာရှိတယ်လမ်းကြောင်းဆိုတာအခုမှစဖောက်ရဖောက်ဖို့ဟုတ်ကဲ့ကြိုးစားနေတော့မှရှိတယ်အားလုံးကအကူအညီတွေလိုတယ်ပြည်တွင်းကလည်းကျွန်တော်တို့ညီညာနဲ့အလုပ်တွေလုပ်ရမယ်တက်ထောင်လို့မရဘူးအားလုံးလုံးမှကျွန်တော်တို့ရှစ်တိုးမှဖြစ်တယ်ဒီမိုကရေစီဆိုတာပုံပေါ်လာမှဖြစ်တယ်ဆိုတော့ဒါကိုပဲသူအဓိကထားပြီးတော့ပြောနေတာပါနောက်ပြီးတော့ sanction နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ရောက်တဲ့နေရာတိုင်းမှာသူပြောနေတာက sanction ကိုလုံးလုံးရရဖျက်ရှားဖို့မဟုတ်ဘဲနဲ့ sanction ကို suspend လုပ်ထားဖို့ပဲသူပြောတာ suspend လုပ်တယ်ဆိုတော့ဒါကိုအချိန်ကြီးပြန်ပြီးတော့ဒီ sanction အတက်တင်လို့ရတယ်အဲ့လိုလှုပ်ချင်းအားဖြင့်လည်းတောင်းဆန်းဖြစ်ကြီးရဲ့ argument ပေါ့နော်တောင်းဆန်းကြီးပြောတာဟာဓမ္မကြီးဥသိမ်းစိန်လို့ reformist တွေအားပြရရောက်တယ်အဲ့လိုအကယ်၍ reform ကရှေ့ဆက်မတော့ဘူးဆိုရင် sanction ကအချိန်ကြီးပြန်လာမှာဖြစ်ပြီးတော့တန်းကြီးကကမောကမအချိန်ကြီးဖြစ်နိုင်တယ်ဆိုတဲ့သဘောမျိုးနဲ့ဓမ္မကြီးမှာ reformist တွေအားပြရရောက်တယ်လို့လည်းသူကလည်းပြောသွားတာကျွန်တော်သတိထား
ဟုတ်ကဲ့ဒီမင်ကွန်းတွေတော်တော်များများတဲ့မှာလည်းပဲဒီတရားဥပဒေစိုးမိုးရေးကိုလည်းပဲ တော်တော်အလေးထားပြီးတော့ပြောသွားတယ်ကျွန်တော်သတိထားမိလိုက်ပါတယ်ဒီတော့ဒီအခုမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတွေတော်တော်များများပေါ့နော်အလုသမားတွေဒီရသင်ရတတ်တဲ့အခွင့်အရေးတွေမရတဲ့ကိစ္စတွေဒါအပြင်ဟိုဘက်ရခိုင်ပြည်နယ်ဘက်မှာဘင်္ဂါလီလူမျိုးတွေနဲ့ဒေသခံရခိုင်တွေနဲ့အရေးခင်းတွေဖြစ်ခဲ့ပြီးတော့လူတွေတေပြောက်ပစ္စည်းတွေဆုံးရှုံးကြတဲ့ကိစ္စတွေမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဘက်ကပြဿနာတွေလည်းပဲဒီခုနပြောခဲ့သလိုပဲဒီတရားဥပဒေစိုးမိုးရေးသားအမှန်တကယ်ရှိမယ်ဆိုလို့ရှိရင်ဒီပြဿနာတွေကတော်တော်များများအလိုအလျောက်ဟိုပြေရှင်းသွားနိုင်မယ့်ကိစ္စမျိုးပဲပါညာပြောသွားတယ်လေသတိထားမိလိုက်ပါတယ်နော်ဝေးအဲ့ဒီငင်းညာရေးနိုဘယ်ဆုပေးပွဲအခမ်းအနားမှာပြောသွားတဲ့မင်ကွန်းလည်းပဲကျွန်တော်တို့ဟိုတော်တော်များများဖတ်လိုက်ရပါတယ်ဦးမင်းလွင်ဦးကနော်ဝေးမှာနေနေတယ်ဆိုတော့အဲ့ဒီအကြောင်းတွေရောနည်းနည်းတော့ပြောပါအောင်လားခင်ဗျာ
ဟုတ်ကဲ့ပါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီနော်ဝေးမှာပြောသွားတာကတော့ဥပဒေပြဋ္ဌာန်းချက်ဒီကိုအကောင့်ထဲပြီးမဲ့တခြားလိုအပ်တဲ့အထောက်ပံ့ပေးနိုင်တဲ့ဥပဒေတွေတချို့မရှိသေးဘူးဆိုတာရယ်နောက်နော်ဝေးအစိုးရကနေပြီးစွမ်းအင်နဲ့ဆိုင်တဲ့ကိစ္စရပ်တွေမှာဝင်ရောက်ရင်းနှီးမြှုပ်နှံမဲ့ကိစ္စရပ်တွေကိုလေသူကသတိပေးပြီးတော့ပြောသွားတာကိုကျွန်တော်ကြားသိရပါတယ်အဲ့ဒီတော့ကဒီအလုသမားတွေရဲ့ဥပဒေတွေပြဋ္ဌာန်းပြီးပြီဆိုပေမဲ့လေဒါတွေကိုယုံမှတ်ပြီးတော့ပုံအော်ပြီးတော့မရင်းနှီးမြှုပ်နှံဖို့မလုပ်ပဲနဲ့ပထမဦးဆုံးစုံစမ်းမှုစစ်ဆေးဖို့လေ့လာဖို့လိုတယ်ဆိုတာတွေကိုသတိပေးတဲ့အနေနဲ့ပြောသွားတာကိုကျွန်တော်တို့သိရပါတယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီနေဆက်ဒေသမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေအစိုးရပြောတဲ့တိုင်းနာဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေနောက်ပြီးတော့ကျွန်တော်တို့ရခိုင်မှာဖြစ်တဲ့ကိစ္စရပ်တွေကတရားဥပဒေစိုးမိုးမှုမရှိလို့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းထိထိရောက်ရောက်ဆောင်ရွက်ခြင်းမရှိတဲ့အတွက်ဒီလောက်အထိမိစားပွားလာရတယ်ဆိုတဲ့ကိစ္စရပ်ကိုသူပြောသွားတာကျွန်တော်တို့သတိထားမိလိုက်ပါတယ်အဲ့တော့ဆိုလိုတာကတော့ဥပဒေနဲ့အညီလုတ်ပိုင်ခွင့်တွေအရာကျင့်သုံးပြီးတော့ထိမ့်သိမ်းလိုက်တယ်ဆိုလို့ရှိရင်ဒီရခိုင်ကိစ္စကတလောက်တီကြီးကြီးမားမားဆိုးဆိုးဝါးဝါးဖြစ်လာစရာအကြောင်းမရှိပဲနဲ့လွတ်ပေးလိုက်ပြီးတော့နောက်ဆုံးကြတော့မှထိမ့်သိမ်းရပါတယ်ဆိုတဲ့အခြေအနေမျိုးကိုဖန်တီးတာဟာလူတွေရဲ့လုံခြုံမှုကိုဟိုကြောက်ရွံ့ထိတ်လန့်စိုးရိမ်စိတ်ဖြစ်လာအောင်လုတ်ပေးသလိုမျိုးဖြစ်နေတယ်ဆိုတာကိုမိမောင်းထုတ်ပြီးတော့ပြောသွားတာကျွန်တော်ကြားရပါတယ
်ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကအရေးခင်းတဲ့ပတ်သက်လို့ပေါ့လောအင်တာနက် Facebook တွေထဲမှာ blog တွေထဲမှာတော်တော်များများဟိုဘက်ဒီဘက်ရေးကြတာတွေတွေ့ရတယ်အဲ့ဒီထဲထဲမှာဒေါ်အောင်ဆန်းစုကြည်ကိုလည်းပဲဒီရခိုင်အရေးမှာရှင်းရှင်းလင်းလင်းမပြောဘူးဆိုပြီးတော့ဝေဖန်ပြစ်တင်ထားတာတွေတွေ့လိုက်ရပါတယ်ဒါမှမဟုတ်ဒီအခုအင်္ဂလန်နိုင်ငံရောက်သွားတဲ့အခါမှာဒီလန်ဒန်မှာဒီမြန်မာအတိုင်းအဝန်းနဲ့တွေ့တဲ့အချိန်မှာဒီရခိုင်ပြည်နယ်ကအရေးကိစ္စနဲ့ပတ်သက်ပြီးတော့မေးကြမြန်းကြတဲ့အခါမှာလည်းပဲသူတော်တော်များများရှင်းပြသွားပါလေအဲ့တော့ဒီပြည်ထောင်နိုင်ငံမှာပြောခဲ့ဆိုခဲ့တာနဲ့ပတ်သက်ပြီးဒေါက်တာဝင်းနိုင်ကကျွန်တော်တို့ဆက်ပြီးတော့ရှင်းပြပါလားခင်ဗျအ
ဲအမဒီမှာ UK မှာရှိနေတော့ကျွန်တော်၃ ၅ ကြည့်ကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့
ပထမကစကွေးနေမှာကျွန်တော်ဒီပြည်သူတွေအနေနဲ့ကျွန်တော်မြန်မာမိသားစုတွေရဲ့ကိုယ်စားလှယ်တွေတွေ့တယ်နော်အဲ့ဒါတော့ဒီတဲတဲ့ဟိုတယ်မှာအာဒီကျွန်တော်တွေ့ရပါတယ်ဒီတဲ့အချိန်ကတော့ကျွန်တော်တို့ဟိုဒီဟာပေါ့နော်ဒီတဲ့အချိန်ကစေးပြေးတော့ကျွန်တော်ဒီ20 20ပြည်နေရတာစာဝေးပေါ့နော်အဲအဘီတီအိုင်ရဲ့ဒီနိုင်ငံရေးသတင်းခါရရဌာနရဲ့ညတော့စာဝေးပေါ့လို့ဆက်ပြီးမှကျွန်တော်တွေ့ရတယ်တတိယကတော့ဒီမြန်မာမိဟဲ community ပေါ့နော်ဒီကားဒီနေအဲ festival ဟောဒီမှာကျွန်တော်တွေ့ရပါတယ်အဲတမမအချိန်မှာကျွန်တော်တွေ့တဲ့အချိန်မှာကျွန်တော်တိုင်းသားများတော့ကျွန်တော်ဥပပေးပြီးတော့သူ့ကိုကျွန်တော်ပြောဆိုင်နေခမှာအဲမှာအလုံးများချက်ချင်းပြင်ပေါ့နော်အာကင်းအင်းပြင်းဒီကိုယ်စလေးများပြောကြပါလေပြောသူကပြန်ပြောပါလေဆိုတာကျမဓာတ်လေးအားလုံးကိုကျမပြီးပါတယ်ကျမဓာတ်လေးကိုအားလုံးကိုလည်းကျွန်တော်မှန်းသားလေဒါပေမဲ့ကျမပြောချင်တာကကျမအရှိကလည်းမဟုတ်သေးဘူးအာနာပိုင်းလည်းမဟုတ်ဘူးကျမမှားလားအာနာမရှိသေးပါဘူးလေကျမတက်နေတဲ့စီဒီဆိုတော့ကျမအဆင်းလာတာပဲကျမတက်နေတော့လုပ်ပြီးတော့ပြောပါလေအဲ့တော့လေးစဉ်းစားကြည့်ကြတော့သူအားလုံးကိုသူသိတယ်အားလုံးကိုသိချင်တာဆောင်တော့ကျမသူကတော့အနေမှာအဲ့လိုကြီးပြောပါလေနောက်ကျွန်တော်တော့မှကမန်ကနနဲ့ကျွန်တော်ပြည်ကိုကိစ္စလေးပါနေကျွန်တော်ပြောလိုက်ရအစကဒီဘောင်းနဲ့ဒီကိစ္စတော့မှအေးသူပြောတာပေါ့ဆိုပြီးတော့ကမန်ကတော့ LLC ကိုတကယ်လို့ရှိနေတယ်ပြောရစီတော့ပြောလိုက်ရပေါ့နော်နောက်ဒုတိယနေ့ကျတော့ကျွန်တော်တို့ဒီဗရတ်ဟာယာများနဲ့နိုင်ငံရေးဌာနကအဒီ reception မှာကျတော့ကျွန်တော် EC တွေ့ရတယ်အေးခမန်နေတဲ့ပုံပြီး EC တွေ့ရတာပေါ့နော်အဲ့မှာကျွန်တော်မြင်ရတော့ကျွန်တော်ဒီနေကောင်းညာလားနေကောင်းနေဒီကောင်ကိုကြိုးစားကြတော့လုတ်ကျဲလေအများကြီးဆိုတော့စပြေရ။အဲ့ဒီရည်လည်းအများကြီးဝိုင်းနေတော့ဗျာ။ဒီနိုင်ငံသားတွေကတော့ကျွန်တော်ပမာတော့၃ရောက်ရှိတာပေါ့အရေးပေါ့ခါလေး။နော်အ တော့အဲ့တော့ကျွန်တော်မြင်တယ်အမဒီကိစ္စကလို့ဒီရောစေတကယ်ကြီးစားတယ်မလို့မြင်နေမှသဘောလားပြောပါအောင်ဆိုတော့ဆရာတဲ့ဘလို့လည်းတော့မရဘူးတော့တဲ့အရင်အလုပ်လုပ်ရမယ်တဲ့လူပြည်မြိုင်းလို့ဆက်ရှိနေတယ်တဲ့အဲအလုပ်လုပ်ပြန်မရမှာလဲလုပ်လို့ပြန်ရမှာမဟုတ်ဘူးသိတော့ဖတ်ဖို့ရတယ်ကျမတို့ကပဲပြောရလို့ရမှာပေါ့လို့သူဆိုလို့ကျွန်တော်ကတော့အဓိကပြောချင်တာကတော့ကျမအောင်လို့ဆက်ကြပါလုပ်ကြအကြိုက်ရှင်ပဲပေါ်ပေါ်ဆက်ဆက်ခပ်ပေါ်နေတော့မရဘူးတော်တော်လုံးလုံးကိုလုံးကိုဆောင်ရမ်းလုံးမှရမယ်ဆိုတာမျိုးကိုသူကပြောသွားတယ်ကွာပြင်းပြင်းလေးကြတော့တို့ဒီ22ရက်နေ့အဲ Royal Festival ကကြတော့ဒါကနည်းနည်းလေးပြောပြီးတော့သူကသတိဟွာဦးမိကုန်းကြီးအများကြီးဖြစ်သွားတယ်ဒီမီးတဲ့သူဖြစ်သွားတဲ့မိကုန်းထဲမှာဒီဒီမိုကရေစီအဲတိုက်ပွဲမှာငယ်တော့ဟောင်းကျင်းနေပတ်သက်လို့ပြောသွားတယ်အဲဒီမိုကရေစီတိုက်ပွဲဆိုတာလူအလုံးပဲလုပ်တာလေအဲ့တော့အလုံးပဲကိုကိုကိုညင်တာအကျိုးညင်တာခံပြီးလုပ်ကြတာဖြစ်တယ်ငါသာလူသာပြီးတော့ကျူးခံစားကိုဆံပြီးတော့မပြောလင့်နေတိုက်ပြီးနေသူမျိုးတွေကဒီမှာတွေလည်းမျောလင့်နေလို့ခံရမှာမဟုတ်ဘူးလေအဲ့တော့အခွင့်အရေးလူချင်းလူလူကမျိုးဖို့ဖဲနဲ့ရှိတဲ့အချိန်ကြီးကရပ်နေအောင်ကြိုးစားရမှာပြောပြပါလိမ့်မယ်ဟု
တ်ကဲ့
ကဒီနိုင်ငံမှာအရေးကြီးတာကပညာရေးစနစ်ဖြစ်တယ်ဟုတ်ကဲ့ဒီကျမကြီးကအတိအကမဟုတ်ပညာရေးအတိအကဖြစ်တယ်အဲ့တော့ဆရာဝန်တွေဆရာဝန်တွေဆရာဝန်တွေပြီးတော့အပညာရေးနံပါတ်၁ထားပြီးတော့ပြည်စနစ်ကိုပြန်ပြီးထွန်းမရှိနေဖြစ်နေဟိုလက်ရှိဒီတန်းဒီကိုထွန်းနေနေရာမှာဆရာဝန်တွေကလည်းအစိုးရကြီးပဲအားကိုးနေကိုကိုကိုတတ်နိုင်တဲ့အဆက်တွေနဲ့ကိုကိုအချင်းချင်းဆက်တယ်ပြီးတော့ကိုတန်းဒီကိုဘယ်လိုအဲ့ကောင်းအောင်ကြိုးစားနိုင်လဲဟလာချက်ချင်းကြီးပြန်လို့တော့ရမှာလို့မဟုတ်ဘူးတော့မဟုတ်တယ်လို့တော့မထင်နဲ့ကျမကြီးကလည်းအားမကိုးနဲ့ကိုကိုတကယ်လို့ပြန်ရင်လည်းဆိုရင်စမ်းပြန်ကြည့်အလဲပြန်ကြည့်ပုံကိုသဘောပေါက်အောင်ကြည့်ပြီးတော့ကိုတန်းကြီးဘယ်လောက်လုပ်ပြီးနိုင်လဲငါတန်းကြီးဘယ်နေရာနေပြီးတော့ခံဖို့နိုင်လဲဆိုတော့စဉ်းစားဆိုပြီးတော့ပြောသွားတယ်ဒီကိစ္စကဒိဗေဒ်ကလည်းမှဒိဗေဒ်ကအများကြီးပေါအောင်ပြောသွားတယ
်ဟုတ်ပါတယ်
အဲ့တော့လူတွေကလည်းသူကသတိပေးသွားတာမင်းတို့အစိုးရကြီးပဲအကူမင်းနဲ့သူကြီးပဲအကူမယ်ကိုကိုလည်းပြန်စဉ်းစားကြကိုဘယ်လောက်လုပ်ပြီးနေလဲဆိုတော့စဉ်းစားကြလို့ပြောသွားတယ်နောက်သူကဒါဘောစီဒီရှင်းနဲ့လည်းပြောသွားတယ်ဒါဘောစီဒီရှင်းဆိုတာနိုင်ငံတော်မင်းသားပေးတာမဟုတ်ဘူးသူတို့ကလည်းဖြစ်လာမှာပါလေချစ်ချင်းလို့လည်းဖြစ်လာမှာမဟုတ်သေးဆိုတော့ဒီကတည်းကပြောသွားရတာ
ဟုတ်ကဲ့အ
ဲစကားကြီးကလည်းအများကြီးပြောသွားတယ်မိကုန်းနေလည်းအများကြီးဖြစ်သွားတယ်သူ့ကိုလည်းကျွန်တော်ဒီအင်္ဂလန်နိုင်ငံမှာရှိတဲ့ဒီ UK နိုင်ငံမှာရှိတဲ့ဒီမိသားစုတွေအလုံးကလူ3000လောက်တက်ပြီးတော့ဒီဒေါ်မားအေးတို့ကိုစားကနေတော့ဆက်ပြီးတော့မြန်မာယဉ်ကျေးမှုဆိုင်ဝိုင်းကြီးတခါလေးကိုခဏခဏနဲ့ကြိုးစားတော့သူလည်းတော့အားအောင်သွားပုံရတယ
်
UK နိုင်ငံမှာဒီလိုဆိုင်ဝိုင်းကြီးနဲ့ဒီလိုအဲ့ဒီမြန်မာပညာရှင်တွေနဲ့တကယ်တိုင်းနာအခရင်တွေသူတို့ကတော်တော်အောင်အောင်ပြီးတော့ဒီကျွန်တော်တို့နိုင်ငံတော်ကရှိမှုဆိုတဲ့အခါမှာတော်ရုပ်ဒီသူဝင်လိုက်ဆိုပြီးလက်ခုပ်ပြီးတော့တခါလေဟိုကျွန်တော်တိချဒီဗီဒီယိုရိုက်ခလာသူရိတ်တောင်ဝဲသွားတယ်ကျွန်တော်ကြည့်လိုက်တာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့တော်ရိတ်တောင်ဝဲပြီးတော့တကယ်ကိုသူခံစားပြင်ဆို့သွားတဲ့သဘောရှိတယ်တဲရောက်တဲ့လူတော်များလည်းတော်ဆို့ပြီးတော့တကယ်ကဘာမကြီးဖြစ်နေပြီကျွန်တော်အဲ့ခါလေးတော့လေတော်တော်အမှတ်ရဖြစ်ပါလ
ေ။ဟုတ်ကဲ့တော်တော်အားရဖို့ကောင်းပါလေခင်ဗျ။အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကဒီသတင်းစာရှင်းလင်းပွဲတစ်ခုမှာဒီသတင်းတောက်တွေကခုနပြောတဲ့စကားပေါ့နော်ကျွန်တော်ပြန်ပြီးတော့ကောက်ရလို့ရှိရင်ဒီရခိုင်ပြည်နယ်ကစူပူမှုတွေနဲ့ပတ်သက်ပြီးတော့မေးကြတော့ကဒေါ်အောင်ဆန်းစုကြည်ကဟိုဘာအဓိကပြောသွားလဲဆိုတော့တိကျပြသားတဲ့နိုင်ငံသားပြုမှုဥပဒေလိုပါတယ်။နောက်ပြီးတော့နေဆက်ဒေသမှာဒီလာဘအဲ့လာလပိလာယူကိစ္စကင်းရှင်းနဲ့နော်ဟိုနေဆက်ဒေတာတွေမှာလပိလာယူကိစ္စတွေကင်းကင်းရှင်းရှင်းနဲ့တခါတည်းဟိုမျက်စိတောက်တောက်ပြီးတော့ကြည်နေကြဖို့လဲလိုရဲဆိုတာမျိုးတွေလဲပြောသွားတာတွေကျွန်တော်တို့ဖတ်လိုက်ရပါတယ်ခင်ဗျကိုဥစားကိုညွန်သားခင်ဗျအဲ့အဲ့ဒီမိန်ကုန်းနဲ့ပတ်သက်ပြီးတော့ဖြည့်ပြောပါအောင်ကျွန်တော်တို့အချိန်ရှိပါသေးတယ
်ဟုတ်ကဲ့ကျွန်တော်အဓိကတစ်ချက်ပြောချင်တာကိုအဲ့ကျွန်တော်နိုဘယ်ဆုလက်ခံတဲ့အချိန်မှာတော့နှစ်ဆုပြောတော့
တယ်ဟုတ်ကဲ့
အတင်းသားတွေနဲ့ပတ်သက်ပြီးသူပြောတော့ရှိပါလေ
။ဟုတ်ပါလေပြောပါ။အ
တင်းသားတယောက်ကျန်နေဆိုရင်တော့ဒါအလွန်လုံးကိုများတယ်များတယ်လို့ပဲလက်မခံနိုင်ဘူးဆိုတဲ့သဘောမျိုးပေါ့နော်။ဒါကျွန်တော်ဒီဘက်က Secretary Clinton နဲ့ပမာဂျွန်ဆန်ကြီးနဲ့တွေ့တဲ့အချိန်မှာစဉ်းစားချင်းလို့မှအဲဒါကိုသူပြောသွားတာပဲ။ဟို AVV ရဲ့တင်းဟိုပြည်သူ့ကျေးအရေးအားဆို6ရောက်လောက်ရှိတယ်လို့ပြောတယ်။ဒီအစိုးရရဲ့တင်းရဆိုရင်တော့200 300လောက်ရှိတယ်လို့ဆိုရပါတော့နော်။ဒါဒီအတင်းသားတွေအလုံးပြန်လုပ်ပေးဖို့ကလည်းအရင်ကိုအရေးကြီးပါလေသူတို့ထောင်ထဲမှာနိုင်ငံရေးကျင်းသားတွေထောင်ထဲမှာရှိနေတွေ့ရတော့ဘာမှပြည်ရလူခွင့်ရရရှိအောင်ကြိုးစားနေရဆိုတဲ့ဟာအတိတ်ပဲရှိတယ်နော်ရှိမှာမဟုတ်ပါဘူးခုနဆရာဦးဝင်းနိုင်ပြောသွားတယ်လို့ပါလေဒေါက်တာဆီကြီးပြောနေတာကတော့ကျွန်တော်တို့လည်းအားလုံးဗမာပြည်သူတွေအားလုံးသိဖို့ကတော့ဒီမိုကရေစီဆိုတာကဒီစိတ်ဓာတ်တွေအတွေးခေါ်တွေကြောင်းရမှာစီကံရှိရမှာအလုပ်တွေလုပ်ရမှာ သူများအနောက်မှာအများကြီးပြက်ကျန်နေတာကိုကျွန်တော်မမမြင်အောင်လိုက်ရမှာဖြစ်တဲ့အတွက်မှာဒီမှာလူကြီးတွေရောလူငယ်တွေရောစစ်တိုင်းဝိုင်းမှာရှိတဲ့လူတွေရောစီးပွားရေးတိုင်းဝိုင်းမှာရှိတဲ့လူတွေရောဟာညီညီညာညာစီးလုံးလုံးနဲ့ကျွန်တော်အလုပ်တွေလုပ်ချာမှာဒီမိုစီပန်းနိုင်ရောက်မှာတကယ်တကယ်အကောင့်တွေပေါ်လာမှာဖြစ်ပါတယ်။ content စီကြီးနဲ့ဟလာတမားယူတိုင်းစိန်နဲ့လောက်ကိုကျွန်တော်တို့ကြည့်ပြီးတော့သူတို့ရှိနေတဲ့ news စီကပေါ်လာမှာပဲဆိုပြီးဒီတိုင်းကျွန်တော်တို့လို့တင်တယ်လို့မလို့တော့ဒီလမ်းကြောင်းပေါ်ရောက်ကိုအဝေးပါ။ဒါဒီနိုင်ငံမှာကျွန်တော်တို့ဗမာပြည်တွေမဟုတ်ပါဘူးလား။ပြည်နေရာပြည်စီဒီလိုပါပဲ။ဆိုအားလုံးကတက်ညီလက်ညီနဲ့ကိုတာဝန်ကိုထမ်းပြီးတော့ရှေ့ကျူစားသွားဖို့သူပြောနေတာပါ။ဒါတော့တကဝန်းနဲ့လည်းတော်တော်လေးကိုပြန်ပြီးတော့ပြောပြရကျွန်တော်လည်းရှေ့တက်ပါပဲ။ဆိုတော့ဆိုလိုတာတော့ငန်းစုကြည်အတက်ရရအတူတမ်းမှရရကျွန်တော်တို့တိုင်းပြည်ကိုနောက်ထပ်အလုံးစုံလုပ်ပေးနိုင်ရင်ကျွန်နဲ့ဆိုရင်ဟိုကဒါကျွန်တော်တို့တော့ကိုဒါအားရရမယ်အနေကရှိပါပဲ။ဒါကျွန်တော်တို့ညောင်မှန်းရမှာအဲ့လိုအခြေအနေရောက်လာရင်နောက်စနစ်လောက်တည်းမှာဒေါင်းဆန်းစစ်ကြီးကအေးစေးစေးနဲ့အနားယူပြီးတော့ဟလာသူခနည်းနိုင်ငံရေးလောကအနေနားယူပြီးတော့သူအေးစေးစေးနဲ့သူကြီးတွေတိုင်းနဲ့ဒါလေးဖတ်ပြီးအေးစေးနားနေတယ်ဆိုရင်တော့မှကျွန်တော်တို့တိုင်းပြည်ကကျန်တဲ့လူတွေကနေပြီးတော့ဒီမျိုးစီလမ်းကြောင်းဒီမျိုးစီအချိန်ဟုန်နဲ့ဥတီကျော်ရှစ်ဆက်ပြီးอยู่ตัวไหนอ๋อเราจะรู้ษามาဖြစ်တယ်ဒါကိုပဲသူကဗမာတွေနားလည်အောင်သူရောက်တဲ့အရာမှာပြည်တွင်းမှာပြီးပါမှာသူတောက်ချောက်ပြောနေတယ်ကျွန်တော်တို့ဗမာရဲ့ခါချလာပါလာလို့မဒီကျွန်တော်တို့ကလည်းခေါင်းဆောင်ခေါင်းဆိုအရင်ကိုပုံမျိုးယုံနေအရင်အားကိုးတယ်ဗောနော်အဲ့လိုအားကိုးတဲ့စိတ်သက်တည်းကကောင်းတော့ကောင်းတယ်ဒါပေမဲ့အဲ့ဒီခေါင်းဆောင်တယောက်ထဲကနေကျွန်တော်တို့လူကျင်တော့ပေးနိုင်မှာမဟုတ်ဘူးကျွန်တော်တို့အားလုံးကကိုတောင်းကိုထမ်းပြီးလုပ်ယူပါမှာဖြစ်ပါတယ်ဆိုတော့မိကုန်းနေအားလုံးကိုခြုံပြီးကြည့်လိုက်ရင်တော့ကျွန်တော်အဓိကတော့ပမာပြည်မှာဒီမိုစီဆိုတာမရှိသေးဘူးပမာပြည်မှာခြေကံဥပဒေစိုးမှုကိုအများကြီးလောက်အောင်ဆိုစစ်ဆိုးရလက်ထက်ထဲမှာအာဏာ85ရက်ကတော့ချိန်ကြီးဥပဒေတော့ပြင်လို့မရဘူးဆိုတော့အခါမျိုးကိုလည်းသူလက်မခံဘူးဒါတွေလည်းပြင်မှုလိုရယ်ဆန့်ရှင်တွေကိုလည်းချက်ချင်းရုပ်မသိမ်းလိုက်နဲ့အဖြစ်ဖြစ်နဲ့ရှော့ပေးပါပြီးတော့နိုင်ငံရဲ့အကူအညီတွေပညာရေးစီးပွားရေးအလုံးရင်းနဲ့ဒါပေးပါဒါတွေလည်းလိုရယ်နောက်တစ်ခုကဗမာပြည်မှာပြည်တွင်းနှုတ်နယ်မှုဒီမှာလဲတကယ်ပြည်သူတို့ကြိုးရှိနေနှုတ်နယ်မှုစစ်အာဏာရှင်တွေဒီစီးပွားရေးတို့ဗမာရဲ့လက်ထက်မှာရှိတဲ့စီးပွားရေးကိုသွားပြီးပူးပေါင်းလုပ်မယ်ဆိုတာပြည်သူတွေကိုကြိုးရှိနေလို့ဒီလုပ်ဖို့ responsible investment เนาะအဲ့ဒါကိုလည်းသူပြောသွားတာကျွန်တော်တို့ကြားရပါဘူးဆိုတော့ဒေါ်စန်းစစ်ကြီးကိုတော့နားထောင်လိုက်တယ်သူကအားလုံးရဲ့ရှေ့မှာပြေးပြီးတော့တိုင်းပြည်ရဲ့အခြေအနေကိုသိပြီးတော့သူကအားလုံးတတိတွေပြေးနေတယ်ပြောနေတာလေပြောနေတယ်လို့ကျွန်တော်တို့နားလည်ပါတယ်။နောက်သူကလည်းအရင်တော့ဟို activist ပေါ့နော် activist ဆိုရင်ဒီမိုစီတောင်းတဲ့လူအခုကတော့တိုင်းပြည်ပြောင်းတဲ့နိုင်ငံသမားတယောက်ပါ။သူကြည့်ရအဖေလိုပဲကြောင်းသားနေပြီးစစ်သားနေနိုင်ငံသမားတစ်ပြည်ပြည်ကြောင်းတော့တော်လို့ပဲတောင်းစားကြည့်ရအောင်အောင်လောက်သူ့ကိုယ်သူကြောင်းသွားတာကျွန်တော်မြင်ရတော့အရင်ကအားရမိပါတယ
်။ဟုတ်ကဲ့ဟိုဒီလိုပြည့်ပြည့်စုံစုံရှင်းလင်းပြောပြသွားတာလေကျေးဇူးတင်ပါတယ်ခင်ဗျာ။ကဲကျွန်တော်တို့နောက်ဆုံးပေါ့နော်ညီကောင်းချုပ်မှတ်ချက်ကလေးအနေနဲ့ကဲဦးမင်းလွင်ဦးရေဒီတော့အောင်ဆန်းစုကြည်အခုပြောကြားသွားတဲ့ဇာတ်ကားတွေပေါ်မှာခြုံငုံပြီးတော့เนาะတူတူနဲ့ရှင်းရှင်းလေးမှတ်ချက်လေးပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အစောကကွန်ညွန်တန်းပြောသွားသလိုပါပဲဒီနိုဘယ်ဆုလက်ခံရယူတဲ့အခါမှာသူပထမဦးဆုံးစပြောတာနိုင်ငံရေးအကျဉ်းသားတွေတဦးမှမကြံအောင်လှုပ်ပေးဖို့ကိစ္စကိုသူပြောသွားတာကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့တခါကျွန်တော်တို့စိတ်ဝင်စားဖို့ကောင်းတာကမနေ့က CNN နဲ့ interview Christian M ဖုန်းနဲ့အင်တာဗျူးမှာပြောသွားတဲ့ဥစ္စာကအနာဂတ်မှာသမရဖြစ်နိုင်သလားဆိုတာကိုမြင်တဲ့အခါမှာပြန်ဖြေသွားတာကဖွဲ့စည်းပုံအခြေခံဥပဒေအရသမရမဖြစ်နိုင်ပါဘူး85ရာခိုင်နှုန်းကစစ်တပ်ကဖြစ်နေတယ်ဒါဒီကိုပြင်နိုင်ဖို့ဆိုတာသမရဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လိုတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ပြည်သူတွေရဲ့အခန်းကဏ္ဍကအဓိကအရေးပါတယ်ပြည်သူတွေကိုယ်တိုင်ပါဝင်ပြီးတော့ဒီကိစ္စတွေကိုကုညီမှဖြစ်မယ်လို့သူအနေနဲ့ပြောသွားတာကိုကျွန်တော်တို့သိရတယ်နိုင်ငံတကာဒီကိုသွားပြီးတော့ပြောနေတဲ့အစည်းအဝေးတိုင်းမှာလည်းမြန်မာအတိုင်းဝိုင်းအနေနဲ့တွေ့တဲ့အခါမှာအပြင်မှာရှိတဲ့သူတွေကလည်းတတ်နိုင်တဲ့ဖက်ကနေဆက်လက်ပြီးတော့ကုညီလှုပ်ဆောင်ဖို့လိုတယ်ပြည်တွင်းကရှိတဲ့လူတွေကလည်းအခက်အခဲမျိုးစုံကြားတွေကအခုမှခြိလှမ်းတလှမ်းစလှမ်းယုံမယ်ရှိသေးတယ်ဒါကြောင့် အလုတ်လုတ်ဖို့အများကြီးလိုတယ်ပြည်သူတွေအလုတ်သမားတွေတောင်သူလေသမားတွေရဲ့အခန်းကဏ္ဍတွေကိုမမိမလျော့ပဲနဲ့အပြင်မှာရှိတဲ့သူတွေကလည်းမိမိတတ်နိုင်တဲ့ဖက်ကနေဝိုင်းဝန်းကူညီပံ့ပိုးကြဖို့ကိုပြောသွားတယ်ဆိုတာတွေကိုကျွန်တော်တို့အထူးသတိထားမိပါတယ်ခင်ဗျာဒါကကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတရားဥပဒေစိုးမိုးဖို့အတွက်ကိုသမရဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်နှစ်ဦးဆွေးနွေးရုံနဲ့တည်းမပြီးပဲပြည်သူတရားလုံးတိုင်းသားကိုယ်စလေအကုန်လုံးပါပြီးတော့ဆွေးနွေးမှသာလင်းလင်းမြန်မြန်နဲ့မျှော်မှန်းထားတဲ့ဒီမိုကရေစီပန်းနိုင်ကိုရောက်နိုင်မယ်လို့သတိပေးပြောသွားတာကျွန်တော်အနေနဲ့နောက်ဆုံးပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အာကျွန်တော်တို့အချင်းအခုပြည့်နေပါခင်ဗျာအဲ့တော့ဒီဒေါ်အောင်ဆန်းစုကြည်အခုလိုနိုင်ငံတနိုင်ငံမိတနိုင်ငံလှည့်ပြီးတော့ဒီရက်ပိုင်းရက်တူတူလေးမှာပြောကြားသွားတဲ့ဇာတ်ရည်ဟာမှတ်သားစရာတွေဟိုစဉ်းစားကြတဲ့ကိစ္စတွေအများကြီးပဲပါပါတယ်တခုပဲစိတ်မကောင်းစရာဖြစ်ရတာကတော့ဒီလောက်တောင်မှဒီကဘာတလွှားမှာခေါင်းဆောင်တွေနိုင်ငံရေးလောကပုဂ္ဂိုလ်တွေကနေပြီးတော့အာယုံစူးစိုက်ပြီးတော့ဒေါ်အောင်ဆန်းစုကြည်အခုဗမာပြည်အတွက်ဘာတွေများစဉ်းစားထားလဲဘာတွေများပြောမလဲဆိုပြီးတော့အာယုံစိုက်နေကြတဲ့အချိန်မှာကျွန်တော်မြန်မာနိုင်ငံတည်းကဒီသတင်းစာတွေကဒေါ်အောင်ဆန်းစုကြည်သတင်းကိုမဖော်ပြဘဲနဲ့နော်စောစောပိုင်းမှာတော့အကုန်လုံးဒီဟာတွေကိုနိုင်ငံရဲ့အစိုးရရဲ့ကိုယ်စားလှယ်မဟုတ်လို့ပါလီမန်လွှတ်တော်ရဲ့ကိုယ်စားလှယ်မဟုတ်လို့ဆိုပြီးတော့မပြောဘဲနဲ့မဖော်ပြဘဲနဲ့ထားခဲ့တယ်ဆိုတာဒါအဲ့ဒါတစ်ချက်တော့ကျွန်တော်စိတ်မကောင်းဖြစ်ရပါတယ်ဒီလိုမြန်မာနိုင်ငံရဲ့ဂုံကိုမြင့်တင်ပေးနေတဲ့ပုံကိုတယောက်ခေါင်းဆောင်တယောက်ကိုမှောင်ချထားတဲ့ဆိုတာတော့ကျွန်တော်တို့စာနယ်ဇင်းလောကအနေနဲ့တော့မသင့်တော်ဘူးဆိုတာပဲမှတ်ချက်ပေးရင်ညီကုန်းချုပ်ပြရစီခင်ဗျာအခုလိုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ဗြိတိန်နိုင်ငံအခြေစိုက် NLD LA လွမြောက်နယ်မြေပြောရေးဆိုခွင့်ရှိသူဒေါက်တာဦးဝင်းနိုင်နော်ဝေးနိုင်ငံအခြေစိုက် AHRC အာရှလူခွင့်ရေးကော်မရှင်မြန်မာနိုင်ငံတာဝန်ခံဦးမင်းလွင်ဦးနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာအခြေစိုက်နေတဲ့ BADA မြန်မာအမေရိကန်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ကဥက္ကဋ္ဌဦးညွန့်တန်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြရစေတော်တာရှင်များကျမ်းမာရှင်လန်းကြပါစေခင်ဗျာ